ကချင်ပြည်နယ်မြို့တော်မြေကြီးနားနဲ့မွန်ပြည်နယ်မော်လမြိုင်မြို့မှာဒီကနေ့ဆန္ဒပေါ်ထွန်းမှုမှာမနေ့ကလောက်အင်အားမများပေမဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့ဖမ်းဆီးမှုနဲ့စားဆီးမှုတွေကတော့ရှိနေတာပါ။ဒီကနေ့မြေကြီးနားမြို့ဆန္ဒပြပွဲမှာတော့လူငယ်တွေမော်တော်ဆိုင်ကယ်စီးနှင်းဆန္ဒပြကြပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့စားဆီးမှုအတွင်းလူတယောက်ဖမ်းခံခဲ့ရတယ်လို့ဆန္ဒပြခေါင်းဆောင်သူကပြောပါတယ
်။နောက်ဆုံးအချိန်ကတော့ကျွန်တော်တို့ဆိုင်ကယ်နဲ့စီးတန်းလဲလဲတာရှိတယ်။ဆိုင်ကယ်နဲ့ပဲဆန္ဒပြတယ်ပေါ့ဗျာ။အဲဒီဟာကိုရေးရအီစီကားနဲ့ဆိုင်ကယ်နဲ့လိုက်ပြီးမှလေးကောင်နဲ့ပြစ်တယ်ကားနဲ့လိုက်တိုက်တယ်ဖန်စီကားကကျတော့ဒီကားတကြီးကဒီလူတွေကတယောက်ကအဲ့မှာဟိုရဲတွေကလိုက်ပြီးတော့ကားနဲ့လိုက်တိုက်လို့ဒီကောင်နဲ့ပြစ်လို့မလို့ဆိုတော့ဆန္ဒပြတဲ့လူတွေကြားထဲမှာဆိုတော့ကြားဝင်ပြီးတော့ခံပေးလိုက်တာကားနဲ့အဲ့ဒီဟာတော့ရဲတွေကမှုဖွင့်မဲ့ဆိုမှတော့ဘုလိုပဲမှတ်နေမှာတောက်နေရတယ်မှတ်နေရခါပ
ါမနေ့ကပြည်ကြီးနားမြို့ဆန္ဒဖော်ထုတ်မှုမှာလုံခြုံရေးတပ်ဖွဲ့တွေကနေရာဘာကြီးစင်နဲ့ပြစ်ခတ်နိုင်နေမှုကြောင့်လူငန်းဦးသိခိုက်တန်ရာရရှိခဲ့သလို80ကျော်ဖန်စီထိမ့်ထိမ့်ခံခဲ့ရပါတယ်ဖန်စီချင်းခံရတဲ့သူတွေကိုကချင်ငင်းချမ်းရေးကျူးဆောင်ဖွဲ့ PCG ကနေညှိနှိုင်းမှုကြောင့်လူ80ကျော်ပြန်လည်လွတ်မြောက်ခဲ့တယ်လို့ PCG ကဥလမိုင်ကွန်ကြာကပြောပါတယ
်။ဒီနေ့ဖန်သွားတဲ့သူတွေပြန်လည်လွတ်မြောက်ဖို့လွတ်ပြေးဖို့အတွက်ကျွန်တော်တို့လည်းဒီမှာစီမံကောင်စီတို့ရအဖွဲ့ဆိုပြီးအဲ့ဒါကိုကျွန်တော်တင်ပြရအောင်။အဲ့ဒီလက်သက်သက်ဆိုင်ရာဟိုပြအကြောင်းကြားဒီမှာမနေ့ကပြန်လည်ပြေးလာတယ်။မနေ့ကအလုံး84ရောက်လွတ်လာတယ်တွေ့ရတယ်။သူတို့ပြင်းရဆိုပိုးရလို့ကြာတာတော့ပြော
မြေကြီးနားပါဝင်တခြားမိုးညင်းပူတာအူစတဲ့မြို့တွေကအရေးခင်းကာလအတွင်းအဖမ်းခံရတဲ့သူတွေပြန်လည်လွတ်မြောက်လာဖို့ဆက်လက်ညှိနှိုင်းနေစေလို့ဥလမိုင်ကွန်ကြာကဆိုပါတယ်။အလားတူမွန်ပြည်နယ်မော်လမြိုင်မြို့မှာလည်းဒီကနေ့ဆန္ဒပေါ်ဆုံးမှုမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဖမ်းဆီးမှုတွေရှိနေခဲ့တယ်လို့ကြောင်းသားတပိတ်ကောင်းဆောင်သူကပြောပါတယ်။
ဒီကတော့ကျန်ခွန်ဆုပ်စဲလိုပုံစံမျိုးသဘောမျိုးပါပဲကျေတော့စိတ်တိုက်ကြီးမတွေ့ကြဘူးပြီးတော့လမ်းကြောင်းတွေနဲ့တကူတကဲမတွေ့ကြဘူးဥပမာနီးရနီးရတွေပြင်ပြလို့မျိုးပြရတဲ့သဘောပဲရှိတာဘာမှလည်းပြတ်ခတ်မှုမရှိပါဘူးဒီနေ့ကတော့ခန်းခံရတယ်ကြာရှင်မြိုင်တီရီမှာပေါ့နော်ထိုင်တဲ့လူတွေဆိုတာဒီငါးရက်ထက်မနေတော့ခန်းခံရတယ်ရှိပါကြာ
မနေ့ကမော်လမြိုင်မြို့တွင်ဆန္ဒပြမှုမှာလုံခြုံရေးတပ်ဖွဲ့တွေကနေရာဘာကြီးသနတ်သူနဲ့တပိတ်ဖြိုခွင်းမှုတွင်လူသူဦးတေဆုံးခဲ့ပြီးအများပြားတန်ရာရရှိခဲ့တယ်လို့အဆိုပါចောင်းသားတပိတ်ခေါင်းဆောင်သူကပဲဆက်ပြောပါတယ်
ဒီရကူရှုံမှုကတော့တရားပေါ့နော်ဒီလိုသူအာဒီဝါချပါနော် excellence ဆိုတော့ excellence ဆိုတာနဲ့အာဒီဝါချတယ်နောက်တရားကတော့ထက်ထိတာကတော့အချိန်များတော့ပြောလို့မရဘူးပေါ့နော်ခီကိုင်းကတော့30ကျော်40လီပါအလောက်ခီကိုင်းမှုဖြစ်တယ
်မနေ့ကတနင်္ဂနွေလုံးအတိုင်းတာနဲ့ဇန္နပြတပိတ်မှောက်ခဲ့ရမှာရန်ကုန်မန္တလေးမုံရွာမော်လမြိုင်သဘွယ်မြို့တွေကတပိတ်စိတ်ကြောင်းဖြုတ်ခွေးခံရမှုမှာအနည်းဆုံး20ဦးသေဆုံးမှုရှိခဲ့ပါတယ်ခင်ဗျာ